ာတရာစီမံခိတ်အတွက်တံပေါင်နဲ့ဆောက်လုပ်ရေးပစ္စည်းတွေပို့ထားတဲ့ဒီရေရင်နဲ့တက်မတော်လုံခြုံရေးရေရင်တွေကိုအေးအေးအဖွဲ့ကပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ခိုက်ခံရမှုအတွင်းစစ်တမောထိခိုက်ပြီးဒဏ်ရာရသူတချို့ရှိခဲ့တယ်လို့တက်မတော်ကပြောပါတယ်ရခိုင်တက်မတော်ဘက်ကတော့ဒီလုံခြုံရေးတက်မတော်လုံခြုံရေးရင်ကိုသာပြစ်ခတ်တာလို့ဆိုပါတယ် VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မှာကလတန်စီမံကိန်းအတွက်ပစ္စည်းတင်ဆောင်လာတဲ့သင်္ဘောနှစ်ရက်ဆက်တိုက်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တမတော်သတင်းမှကြေညာရေးဖွဲ့တွင်မှဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်29ရက်နေ့မှာတော့ကျွန်တော်အဲ့ဒီရေရင်ဖောက်ပြီးပါတယ်ကြာအဲ့ဒီကျွန်တော်တရားချူတဘောတတန်တော်နဲ့ဖောက်တဲ့ပစ္စည်းတင်ရေးနေပါတယ်ပြီးရင်ကျွန်တော်ဒီလုံခြုံရေးအဆောင်လိုက်တဲ့သမရောကစီရင်ပါတယ်။အဲဒီအထွေရီရတော့ကျွန်တော်ဖြစ်တူရနေဆက်တယ်29ရက်နေ့မှာမလက်ပိုင်းမှာဒီလိုတစ်ချိန်ဖြစ်တယ်။နောက်နေ့ပိုင်းမှာတော့ကြောက်တော်ကိုရောက်တယ်။ကြောက်တော်ကနေပြန်ထွက်တော့ကျွန်တော်ပေါက်ပြန်ထားတဲ့နေရာမှာပဲ30ရက်နေ့မလက်တနားလောက်မှာဖြစ်တယ်။အဲဒီမှာတော့ကျွန်တော်စီရင်ရနေကြပြန်လဲရောကြပြစ်ခတ်တော့ကျွန်တော်ပြန်တော့ဆုတ်သွားတယ်။ကျွန်တော်ဒီဘက်ကစီရင်တီးတော့အနည်းငယ်ဒီကိနမှုရှိတယ်။ဒီကမှုရှိတယ်ဆက်သွားတယ်။ကျွန်တော်ဖြစ်ပြီးတစ်ချိန်နဲ့ထိခိုက်ခံရရှိမှုရှိပါတယ်။
ဖလောက်ဝသရာစီမံကိန်းမှာအသုံးပြုမဲ့တံပေါင်နဲ့ဆက်လို့ရည်ပစ္စည်းတွေကိုတင်ဆောင်ထားတဲ့ရည်ရင်၆ဆင်းဟာလိုင်ပါ၂၉ရက်နေ့နံနက်ပိုင်းကစစ်တွေမျိုးရွှေမင်းကစိတ်ကန်းကကလကန်ညက်တိုင်းထွက်ခွာလာရမှာကြောက်တော်မျိုးနဲ့ခံဆောင်ကြီးရွာရှိတဲ့မှာအေဘက်ကပြစ်ခတ်တိုက်ခတ်ခဲ့တယ်လို့လိုင်ပါ၃၀ရက်နေ့မနက်ပိုင်းမှာလည်းကြောက်တော်မျိုးနဲ့မိဝကြီးရွာဘက်မှာထပ်မံပြစ်ခတ်ခံရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ရခိုင်လက်နက်ကန်ကြီးပြောခွေရခိုင်ဒုက္ခကတော့ဆောင်းလေးပစ္စည်းတွေတင်ဆောင်ထားတဲ့ရင်ရင်ကိုပြစ်ခတ်တာမဟုတ်ပဲတမတော်လုံခြုံရေးရင်ကိုသာပြစ်ခတ်တာလို့ဆိုပါတယ
်သူတို့ဒီပြစ်ခတ်တဲ့ကိစ္စတွေတင်မိုးတွေကတော့ဒီဗမာစစ်တပ်ရဲ့တင်မိုးတွေနဲ့ဒီဗမာစစ်တပ်ကအုံပြုံးနေတဲ့ဒီရင်ဒေတာဖြစ်တယ်ပြန်နော်အဲ့ဒီကလကန်စီမံကိန်းတင်မိုးတွေလုံးဝမဟုတ်ဘူးကျွန်တော်တို့ကအချိန်ချိန်လေးဟိုပြောပြီးပါပြီစစ်ဖြစ်နေတဲ့နေရာမှာနော်စစ်စင်ရေးပုံစံမျိုးနဲ့ရှီတက်လာတဲ့ဒီကြားကပဲဖြစ်ဖြစ်ရေတာကပဲဖြစ်ဖြစ်ဒါကျွန်တော်တို့ကတော့ဘာတလို့ဒါပြခတ်တာစီမှာပဲ
မနေ့ကလည်းဆက်ချွေးရင်းနေတဲ့ပစ္စည်းတင်ပြင်လဲမီလီမီတင်ပေါ်ဘူးလေအေအေဖွဲကစီးနင်းပြီးအောက်ပြန်ဆုတ်ခိုင်းတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်မြေပြင်လဲမီလီမီကိုကျလောမီဆိုတာငလန်သွားဒါစီမံကိန်းအတွက်ဆိုတော့ပေတာတဲ့ပြင်လဲမီလီမီကိုရက်ခက်ကြီးကတောင်းနေနေပြင်လဲပြင်တဲ့အခါမှာစားအားနဲ့ဂျုံလိုက်တဲ့ကြောင့်သူ့ဆန်ကဆိုးသွားတယ်ဆိုးသွားတဲ့အတွက်ကြောင့်မလို့ရှေ့ရယူနေနဲ့လိုက်လို့မရတဲ့ကြောင့်သူကအိုက်ပါပဲသူကလည်းဟာလိုက်ပါလေပြင်ပြီးတော့မှသူအောက်ကိုပြန်ဆင်းတော့မြေကပြင်းပါလားအင်းမနာပြန်ဆင်းတဲ့အချိန်မှာအင်းမနာရောက်တဲ့အခါမှာဒီလေကနောက်ထပ်ပြန်နေတယ်ခဏပေါက်ပြီးတော့မှအဲ့ဒီဆိုလားဂျင်းကိုခေါ်ရလို့ကျွန်တော်ကြံနေပြီခေါ်ပြီးတော့မှဟာလားအဲ့ဒီဂျင်းကိုအပေါ်ကိုဆက်မတက်ရဲပါငါတို့သူတို့ပြောရလို့ပြောရတယ်အောက်ကိုပြန်ထွက်လာတယ်
ရခိုင်လက်နက်ကန်အဖွဲ့အနေနဲ့မြန်မာဆိုးရနဲ့အိန္ဒိယနိုင်ငံဆိုးရတို့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ကလတန် project ကိုစတင်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပေမဲ့လက်တွေ့မှာစတင်လှုပ်ဆောင်နေတယ်လို့သမ္မတော်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ်ပြီးကြတဲ့မလ16ရက်နေ့ကစာလုံးရေးပစ္စည်းတွေတင်ဆောင်လာတဲ့သင်္ဘောတစ်စီးကိုအေအေဘက်ကနေလက်နက်ငယ်တွေနဲ့ပြစ်ခတ်မီးရှို့ဖျက်ဆီးခဲ့တယ်လို့လိုဝင်ပါ23ရက်နေ့ကလည်းစာလုံးရေးပစ္စည်းတွေကိုတင်ဆောင်ထားတဲ့ရည်ရင်ကိုရခိုင်လက်နက်ကန်အဖွဲ့ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်တတတူဦးတိုင်ငံရရှိခဲ့ပါတယ်ဒီကြောက်ခွေးရခိုင်ဒုက္ခကတော့ကလတန် project လုပ်ဆောင်သူတွေပစ္စည်းတည်ဆောင်ရမှာကျူတင်ကြောင်းကြဖို့နဲ့မြန်မာလုံခြုံရေးအဆောက်တွေခေါ်မလာဖို့အခုလိုသတိပေးပြောဆိုပါတယ
်ကလတန် project လုပ်တဲ့သူတွေအနေနဲ့လည်းပဲနော်ပို့ပြီးတော့အန်ဒီကင်းဖို့အတွက်ဆိုလို့ရှိရင်နော်ကလတန် project ပစ္စည်းဘယ်နေ့မှဘယ်အချိန်ရောက်မယ်ဆိုတဲ့ဥစ္စာကိုဟိုတကဆောက်လုပ်ရေးဝန်ကြီးဌာနကကြေညာပြီးတော့သွားသလိုမျိုးပို့ပြရနော်အဲ့လိုမျိုးသွားလို့ရှိရင်တော့ဒါအန်ဒီကင်းဆုံးပဲအဓိကကတော့အဲ့လိုသွားလာတဲ့အခါဗမာစစ်တပ်နော်ဗမာကြီးဒေဗမာလက်နက်ကင်သူအဖို့ကိုလောက်ပြီးတဲ့လက်နက်ကင်ဖွင့်စီမပါလာလို့မရဘူးပါလာလို့ရှိရင်တော့ကျွန်တော်တို့ကပြစ်ခတ်မှာပဲပါကြောင်းလို့ဆိုလို့ရှိရင်အခုကကျွန်တော်တို့ဟိုဒီအစိုးရနဲ့ကျွန်တော်တို့စစ်ဖြစ်နေတာဗ
ျရခိုင်ပြည်နယ်တွင်းရေချောင်းသွားလာမှုနဲ့ကုန်ပစ္စည်းတင်ဆောင်မှုလှုပ်ဆောင်ရင်အေးရခိုင်လက်နက်ကင်တပ်ဖွဲ့ကိုအကြောင်းကြားဖို့အေးဘက်ကနေလွေပါလာ29ရက်နေ့ကတရင်ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်ဘက်ကနေအရပ်ဖက်လေတွေကိုတုံ့ပြုပြီးစစ်လက်နက်ပစ္စည်းပိုင်းရာတွေတင်ဆောင်နေတဲ့အခြေအနေကြောင့်ခုလိုထုတ်ပြန်တာလို့အေဘက်ကပြောဆိုပါတယ်ခင်ဗျာ